ဘင်္ဂလားဒေ့ရှ်နိုင်ငံမှာကိုဗစ် -19 ရောဂါပိုးစံချိန်တင်ကူးစက်ပြန့်နှံ့နေတဲ့အချိန်မှာပဲဒုက္ခသည်စခန်းတွေမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကကိုဗစ်ကာကွယ်ဆေးထိုးတဲ့အစီအစဉ်တွေကိုဒီကနေ့ဩဂုတ်လ10ရက်နေ့မှာစတင်ပါတယ်ဘယ်လိုလူတွေကိုထိုးပေးနေသလဲဆိုတဲ့အကြောင်း AFP သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်
ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကဒုက္ခသည်စခန်းတွေမှာရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်8000ကျွဲလောက်ထဲမှာကိုဗစ် -19 ကူးစက်နေသူ2600ရှိပြီးသေဆုံးသူကတော့29ယောက်ရှိတယ်လို့ကျန်းမာရေးရာရှိတွေကပြောပေမဲ့ဒါဟာတကယ်ကူးစက်သေဆုံးနေတဲ့အရေအတွက်ထက်အများကြီးနည်းနေတယ်လို့ကျွမ်းကျင်သူတွေကသုံးသပ်ထားကြပါတယ်။ယောဂပိုးကူးမှကြောက်တဲ့အတွက်ကာကွယ်ဆေးလာထိုးတာလို့ဒုက္ခသည်တဦးဖြစ်သူရာဟီမာခတ်ထုမ်ကပြောပါတယ်
ကိုရိုနာဗိုင်းရပ်စ်ကိုကျမတို့ကြောက်ပါတယ်ကာကွယ်ဆေးထိုးရင်ကောင်းတယ်ဆိုလို့ကျမဒီနေ့ဆေးလာထိုးတာပ
ါတခြားဒုက္ခသည်တဦးဖြစ်သူမိုဟာမက်ဇာဖာကလည
်း
ဒီကယောဂါကြီးကိုကြော်လွားနိုင်မှုကျွန်တော်တို့ကာကွယ်ဆေးထိုးဖို့လိုပါတယ်ဒါမှလည်းလူတိုင်းကစိတ်ပူနေတဲ့ဒီယောဂါပိုမကုနိုင်ပါဘူး
ဒုက္ခသည် 48,000 လောက်ကိုတရုတ်နိုင်ငံ Sinopharm ကုမ္ပဏီကထုတ်တဲ့ကာကွယ်ဆေးကိုထိုးပေးမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ကာကွယ်ဆေးဌာနကအရာရှိ Saiful Islam ကပြောပါတယ
်။ তোমাদের 55 বছর থেকে তার উপরে যারা আছে তাদেরকে আমরা ভ্যাকসিনেশনের আওতায় নিয়ে আসবো
။ဒီအတော့မှာအသက်55နှစ်နဲ့အထက်တွေကိုထိုးပေးမှာပါ။ဒီစခန်းအမှတ်4မှာတော့လူပေါင်း 1,000 လောက်ကိုတစ်နှစ်112ယောက်နှုန်းနဲ့ထိုးပေးသွားမှာဖြစ်ပါတယ်
။အခုလိုကာကွယ်ဆေးထိုးပေးတဲ့အတွက်ကျေးဇူးတင်ကြောင်းကောက်ဆက်စ်ဘဇားခရိုင်ဘာလူခါလီစခန်းမှာနေထိုင်တဲ့ရိုဟင်ညာဒုက္ခသည်ဦးအေလွင်က VOA မြန်မာပိုင်းကိုပြောပါတယ
်ဒါကအင်တာအာယာဝန်တာဇေယပါအဲအခုတော့လိုပေါင်း 4,800 ကျော်ဖာဝင်သေးလို့သိရပါတယ်အခုလို COVID-19 ကာကွယ်ဆေးထိုးခွင့်ရတဲ့အပေါ်ကမ္ဘာ့ချမ်းမာရေးအဖွဲ့ WHO နဲ့ဘင်္ဂလားဒေ့ရှ်အစိုးရအပါအဝင်ဆေးလုံထောင်ခဲ့တဲ့နိုင်ငံများပူးပေါင်းကူညီခဲ့တဲ့လူအဖွဲ့အစည်းများအလုံးကိုအတူပဲကျွန်တော်တို့ကျေးဇူးတင်ရှိပါတယ်ခင်ဗျာနောက်တဲ့ချန်ရှိနေတဲ့ရူဟင်ဂျာဒုက္ခသည်အလုံးကိုကိုဗစ် -19 ကာကွယ်ဆေးဖူခွင့်ရစေဖို့အတွက်ကျွန်တော်တို့ကနိုင်ငံတကာတိုင်ဝမ်ကိုဘင်္ဂလားဒေ့ရှ်ဆူရကိုပါနောက် WHO ကိုပါကျွန်တော်ကအလျက်နဲ့တုံ့ဆိုပါတယ
်ကာကွယ်ဆေးထိုးဖို့လိုအပ်ကြောင်းဒုက္ခသည်တွေထံတိုင်တဆင်းပညာပေးလုပ်ငန်းတွေကြဲကြဲပြန့်ပြန့်လှုပ်ဆောင်ခဲ့ကြောင်းဘင်္ဂလားဒေ့ရှ်အရာရှိတွေကပြောပါတယ်ဘင်္ဂလားပင်လယ်အော်အတွင်းကဘာရှန်ချကျွန်းပေါ်ရောက်နေကြတဲ့ဒုက္ခသည်တွေက18,000ကိုလည်းအခုသတင်းပတ်အတွင်းကာကွယ်ဆေးထိုးပေးတဲ့အစီအစဉ်တွေစတင်မှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ဒုက္ခသည်များဆိုင်ရာကော်မရှင်ဒုတိယအကြီးအကဲရှမ်ဦးဒူဇာကပြောပါတယ်လူဦးရေ169သန်းရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာပြီးခဲ့တဲ့လအနည်းငယ်ကစလို့ COVID-19 ကူးစက်မှုတွေအရှိန်မြင့်ဖြစ်ပေါ်နေတာကြောင့်ဒုက္ခသည်စခန်းတွေအပါအဝင်တနင်္ဂနွေလုံးနှိပါးကိုလော့ခ်ဒေါင်းချထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာအခုချိန်ထိကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ23,000ရှိပြီးယောဂဘုတ်ကူးဆက်သူကတော့တိတသမ4သန်းရှိနေတာမှာအများစုဟာပြီးခဲ့တဲ့လအနည်းငယ်အတွင်းဖြစ်ခဲ့တာလို့ဆိုပါတယ်ကူးဆက်မှုရဲ့68%ခန့်တော့ဟာအိန္ဒိယချင်းအိန္ဒိယနိုင်ငံမှာစတင်တွေ့ရှိတဲ့ကူးဆက်များဒယ်လ်တာမျိုးကွဲဖြစ်တယ်လို့ဆိုပါတယ်စကမ်းအတွင်းမှာဒုက္ခသည်တွေအလုံးကိုကာကွယ်ဆေးထိုးပေးခြင်းကသာယောဂဘုတ်ပြန့်နှံ့မှုကိုထိရောက်တဲ့ကာကွယ်နည်းဖြစ်တယ်လို့နေစီမချဆရာဝန်များအဖွဲ့ MSF ရဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာဌာနကိုယ်စားလှယ်ရိုမင်းဘရေးကပြောပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်2019ခုနှစ်မှာဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ရိုဟင်ဂျာဒုက္ခသည်အတော်များများဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားခဲ့ကြတာဖြစ်ပေမဲ့လင်းနစ်ကြာလာတဲ့အထိသူတို့နေရပြန်နိုင်ရေးအတွက်လမ်းစမပေါ်သေးပါဘူးဒုက္ခသည်စခန်းတွင်းကအိမ်နေထဲမှာနေရတဲ့ဘဝကအမတန်ခက်ခဲလွန်းတဲ့အပြင်ဒုက္ခသည်အများစုဟာလုံလောက်တဲ့မိလာစနစ်နဲ့တန်ရှင်းတဲ့တောက်သုံးရည်မရနိုင်တာတွေကြောင့်သူတို့ကိုကာကွယ်ဆေးထိုးပေးခြင်းဟာအရေးပါကြောင်းနိုင်ငံတကာကြက်ချင်ဤအဖွဲ့နဲ့လာကြဤအဖွဲ့ကရူစီကက်ချ်ဟာရီချန်ဒန်ကပြောပါတယ်ခင်ဗျာ